မေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ့်မိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။ကျွန်မခင်ဗျူထွေးပါရှင်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေဖြစ်လာရင်စနစ်တကျအရေးယူကင်တွယ်တဲ့နည်းလမ်းတွေအခိုင်အမာရှိထားပါတယ်လို့အမေရိကန်မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Lipsy ကပြောပါတယ်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလွန်ခဲ့တဲ့9နှစ်လောက်ကလိမ့်မိုင်းဆိုင်ရာစော်ကားခံခဲ့ရတာကြောင့်စိတ်ဖိစီးမှုတွေကြုံခဲ့ရတယ်လို့ဆိုရဲအမေရိကန်မရိန်းတပ်ဖွဲ့ကတက်ချက်မတ်တဲဦးဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းချိန်မှာအခုလိုဖြေကြားခဲ့တာပါမတ်တဲဦးကတော့အတူနေချစ်သူရီးသားကိုလက်နက်နဲ့အကြမ်းဖက်တာတွေရှိခဲ့တယ်ဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့ဧပြီလကစပြီးစစ်အချင်းတောင်တစ်ခုမှာချုံနှောင်ခံထားရပြီးတရားရင်ဆိုင်နေရတာဖြစ်ပါတယ်မတဲဦးရဲ့မိသားစုတွေကတော့အခုလိုအခြေအနေဖြစ်ရတာဟာလိမ့်မိုင်းဆိုင်ရာစော်ကားခံရပြီးနောက်ပိုင်းဖြစ်လာတဲ့သူ့ရဲ့စိတ်ဝေဒနာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပိုချီလစ်စီကတော့မတဲဦးဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေစေတရားရေးဆိုင်ရာကိစ္စတခုဖြစ်တာကြောင့်ရောမတဲဦးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအခွင့်အရေးကိုလေးစားရမှာဖြစ်လို့သူ့အနေနဲ့ဘာမှမှတ်ချက်ပြီးမပြောနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့မရိန်းတပ်ဖွဲ့အတွင်းမှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေကိုအလေးနက်ထားတုံ့ပြန်ကင်တွယ်နေတဲ့အကြောင်းပြောပါရစေ
So I can't speak for the army and I also can't speak for the you know the entire Department of Defense I can speak toward what I know about the Marine Corps So
in a sitat kulon ku sa pyo ra ma hoh thalo ka wa yin ni tha na ni le pyo kwe ma shi ma Marine တပ်ဖွဲ့တွေကအချင်းကြီးကိုပဲပြောနိုင်ပါတယ်ကောင်ဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့2019ခုနှစ်နှစ်ပတ်လည်အစီအစဉ်စာကိုကြည့်နော်မရိတ်တဖို့ရဲ့အကြောင်းမှာဒီလိုဖြစ်ရတာကြားဆင်းသွားရင်ဆိုတာတွေ့ရပါမယ်။ဒါမဲ့လည်းလိမ့်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အတိပေးတိုင်ကြားမှုနည်းပါးတယ်ဆိုတဲ့အဖြစ်ကိုကျွန်တော်တို့နားလည်လက်ခံထားတာကြောင့်ဒီလိုအစီအစဉ်စာထဲမှာဒီလိုဖြစ်ရတဲ့ကြားဆင်းသွားတဲ့စာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြားဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။ရိတ်တပ်ဖွဲ့တွေအနေနဲ့ဒီလိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်လေးတန်အခိုင်အမာချမှတ်ပြီးတော့လှုံ့ဆော်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ
်။မြန်မာအမေရိကန်တဦးဖြစ်တဲ့မရိန်းတပ်ဖွဲ့ကတက်ချက်မတဲ့ဦးကတော့လူငယ်တဲ့9နှစ်လောက်ကဂျပန်နိုင်ငံအိုကီနာဝါကျွန်းမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်တယောက်အနေနဲ့တာဝန်ထမ်းဆောင်ရတဲ့အချိန်တခြားမရိန်းတပ်သားတဦးကမတရားပြုကျင့်တာကိုခံခဲ့ရပြီးဒီအပေါ်မှာအထက်အရာရှိကတာဝန်ယူဖြေရှင်းပေးခဲ့တာမရှိတဲ့အတွက်ပြင်းထန်တဲ့စိတ်ဖိစီးမှုဝေဒနာကိုခံစားခဲ့ရတယ်လို့မတ်သဲဦးရဲ့ဖခင်ဦးအယူကပြောပါတယ်
။ကျွန်တော်တို့ကအိုကီနာဝါကျွန်းစုမှာနေတဲ့ဟူကအဲ့ဒီစိတ်ဝေဒနာသူ့ရဲ့အထက်အရာရှိသို့မဟုတ်သူ့နဲ့လောဘောကင်ဘက်ကနေသူ့ကိုအဲ့ဒီခုနက special assault တော့ပါနော်သူတို့ခေါ်တာအဲ့ဒါကြီးလုပ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာသူစိတ်နှောက်အချက်အများကြီးဖြစ်ခဲ့ရတယ်ဖြစ်ခဲ့ပြီးတော့သူက United States ပြန်ရောက်တဲ့သူ့ base ကိုပြန်ရောက်နေကြသူ့ရဲ့အထက်အရာရှိကိုဒီဟာကိုအချက်လက်နဲ့တကွာသူတိုင်တယ်သူတိုင်တဲ့သာမိတ်တူလေးကျွန်တော်ဒီမှာသူပို့လာသူဒီဟာနဲ့ပတ်သက်လို့အများနဲ့စိတ်ဆန္ဒစနင်းဖြစ်နေစိတ်ခံစားချက်မကောင်းဘူးသူ့ရဲ့အထက်အရာရှိကိုဒီကြောင်းနေသူတိုင်တယ်တိုင်တဲ့အခါမှာလည်းပဲသူတို့ကဒီဟာနဲ့ပတ်သက်လို့ဖြည်းဖြည်းရောက်ရောက်အေးမယူဘူး
ဒီစိတ်ဖိစီးမှုကြောင့်ပဲမှတ်သဲဦးဟာအတူနေသူအပေါ်လက်နဲ့နဲ့ချင်းချောက်တဲ့အထိဖြစ်ခဲ့ပေမဲ့ဒါဟာတမင်ရွေချင်းနဲ့ထိခိုက်အောင်လုပ်ခဲ့တာမဟုတ်ဘူးလို့ဦးအယူကပြောပါတယ်။မှတ်သဲဦးကိုဆွဆွဲထားတဲ့အမှုမှာလက်နဲ့နဲ့ချင်းချောက်ခံရသူဖြစ်တဲ့မှတ်သဲဦးရဲ့ရီးစားမိုက်ကယ်ကိုရိုင်ကလည်းဂျာကိုနားလေတဲ့အတွက်အမှုကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။ဒီလ9ရက်နေ့ကမှတ်သဲဦးရဲ့အမှုကိုစစ်တရားရုံးမှာပထမဆုံးအကြိမ်ကြားနာရမှာလေမှတ်သဲဦးရဲ့ရှေ့နေကဒီအချက်ကိုပဲအဓိကရှောက်လဲခဲ့တယ်လို့ဦးအယူကပြောပါတယ်။
အဲ့ဒီအခင်းဖြစ်တဲ့နေရာမိုက်ကယ်ရဲ့အိမ်မှာတတ်ထားတဲ့ဗီဒီယိုကင်မရာကိုသူတို့ယူပြီးအဲ့ဒီကင်မရာကနေပြထားတဲ့အချက်တွေကိုသူတို့ကနေပြီးတော့နင်းပြီးတော့သူတို့ကနေပြောသွားတယ်။အဲ့ဒါပဲသူတို့ပြောတယ်။အော်ဒီဘက်ကရှေ့နေရလဲပြန်ပြောတယ်။အခုလိုဖြစ်ရတဲ့အကြောင်းရင်းဟာကျွန်တော်တမီးရဲ့နှစ်ပေါင်းများစွာစာမျက်နှာတစ်ထောင်ကျော်ရှိတဲ့ဒီ report တွေအရသူကစိတ်ရောဂါကိုပြင်းထန်စွာခံစားနေရတယ်။ဒါကြောင့်မလို့သူကဒီလိုမျိုးသူ့ရဲ့ behavior တွေကကြမ်းတမ်းခြင်းဖြစ်တယ်။ဒါကြောင့်မလို့သူ့ကိုပို့ရမှာက confinement မဟုတ်ဘူး။သူ့အပေါ်မှာဆေးရုံဖြစ်တယ်လို့ရှင်းနေရနေလျှောက်လဲသွားတယ
်အမှုနယ်ပတ်သက်လို့ကတော့ကနဦးအဆင့်နှစ်ဖက်ရှင်းနေတွေရဲ့လျှောက်လဲချက်တွေကိုနားထောင်နေအဆင့်သာဖြစ်တာမို့အမှုအသွာလာဘယ်လိုဖြစ်လာမလဲဆိုတော့မပြောနိုင်သေးပါဘူးအမှုကိုနောက်တစ်ချိန်ဘယ်တော့ကြားနာမလဲဆိုတာလည်းမသိရသေးဘူးလို့ဥအယူကပြောပါတယ်မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးလစ်စီကတော့မရိန်းတပ်ဖွဲ့အထွန်းမှာလိမ့်မိုင်းဆိုင်ရာမတရားပြုကျင့်စော်ကားနှောက်ယှက်တာတွေကြုံရတယ်ဆိုရင်ဘယ်သူမှစူတန်ကြားနိုင်ပြီးလူအပ်တဲ့ပတ်ပိုးကူညီမှုတွေရယူနိုင်ပါတယ်လို့ပြောပါတယ်
Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would
within the program, within the social program, ဆိုလိုတာကတိုင်းသားမှုတစ်ခုရှိလာတယ်ဆိုရင်တိုင်းသားတို့အနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကန်တွဲမှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်အဲ့အတွက်လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုံ့ပြန်ကန်တွဲရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်
မရိတ်တပ်ဖွဲ့အပါအဝင်အမေရိကန်စစ်တပ်အတွင်းမှလိမ်မိုင်းဆိုင်ရာမတရားပြုခြင်းမှုနှောက်ယှက်စော်ကားမှုတွေနဲ့တိုင်ကြားမှုတွေကတော့2019ခုနှစ်အတွင်း300ကိုင်လုံးတိုးလာတာတွေ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကန်စာမှာဖော်ပြထားပါတယ်ရှင်။